ညီမပါဝင်နိုင်ငံသားလူသမားတွေကိုဂျွန်လနဲ့ဇူလိုင်လနှစ်လအတွင်းမှာထိုင်းနိုင်ငံတွင်တရားဝင်အလုပ်လုပ်ခွင့်လက်မှတ်များပြန်ထုတ်ပေးသွားမယ်ဆိုတဲ့သတင်းကိုပြောပြပါမယ်ကျွန်မအေးပါပါထိုင်းနိုင်ငံမှာကိုဗစ်-19ရေးပေါ်ကာလမှာမြန်မာနိုင်ငံသားအလုပ်လက်မဲ့ဖြစ်ရသူတွေနေရာပြောင်းနေခြင်းမှာပဲမြန်မာကမ္ဘောဒီးယားနဲ့လာအိုစတဲ့နိုင်ငံသားလူသမားတွေအတွက်နိုင်ငံတွင်းအလုပ်လုပ်ခ ကျွန်တော်တို့ကလည်းဒီကိစ္စကိုပြန်ဝင်ရမယ်သတ်မှတ်ကာလကတော့ဇွန်လ၁ရက်နေ့ကနေဇူလိုင်လ၃၁ရက်နေ့အထိဖြစ်ပြီးနိုင်ငံသဘောတူစာချုပ်
ကိုဗစ်အရေးပေါ်ကာလတက်သွားပြီးတော့ကျုံ့ကြိုက်တိုက်ဆိုင်တဲ့အတွက်မြန်မာနိုင်ငံကနေပြီးတော့ထိုင်းနိုင်ငံမှာအလုပ်လုပ်ပြီးတော့စားစားတဲ့ပတ်တန်းကုန်လို့မြန်မာနိုင်ငံကနေအမှုစနစ်နဲ့တိုးပြန်ပြန်လဲဝင်ရောက်မယ်ဖြစ်ပြောလို့ဒီမှာ၆သောင်း၅တောင်ရှိပါတယ်အဲ့ဒီ၆သောင်း၅တောင်ကကိုဗစ်အရေးပေါ်ကာလနဲ့ထိုင်းနိုင်ငံရဲ့အခက်အခဲတားဆီးတဲ့ကြုံတဲ့ခါကြောင့်ဝင်ခ
ဆိုင်ရဆာရနေနဲ့စောင့်နေကြပါမယ်သူတို့ရဲ့လုပ်ငန်းရှင်တွေရဲ့အခြေအနေတွေကမရေမရဖြစ်နေတဲ့အခြေအနေတွေကိုလည်းကြုံနေရပါတယ်ဒါကြောင့်ထိုင်ရနာပိုင်းနေဘက်ကအခုလိုမျိုးတရားဝင်အလုပ်သမားလက်မှတ်တွေပြန်ထုတ်ပေးမယ်ဆိုပေမဲ့လည်းလုပ်ငန်းရှင်တွေဘက်ကအလုပ်သမားတွေကိုခေါ်ယူဖို့ဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလဲဆိုတာတော့မကျိန်းသေးလာသေးပါဘူးအလုပ်သမားတွေအနေနဲ့ဒီအခြေ ဒီကနေ့ဒီစနေရက်မှာနော်စနေရက်မှာလူပေါင်းတပေါင်းခွဲလောက်နေရက်ပြန်ခဲ့ကြကြည့်ထိုင်းနိုင်ငံမှာရှိနေပြီးသားအလုပ်တွေတောင်မှပဲနိုင်ငံသားလုပ်ငန်းရှင်တွေအထူးသဖြင့်တရုတ်လုပ်ငန်းရှင်တွေကဒီဝါလီခန္ဓာတွေပါတွေလုပ်ပြီးတော့အခုလိုအလုပ်လက်မဲ့တပိန်းခွဲလောက်ထိုင်းနိုင်ငံမှာရွှေ့ပြောင်းလို့သမားတွေဖြစ်သွားတယ်။
ထိုင်းနိုင်ငံမှာမြန်မာလုံတမာတုံးတန်းတဲ့မနေ့အလုပ်လုပ်ကြနေကြတာဖြစ်ပြီးနေရပြန်ဖို့စီရင်ပေးထားတဲ့သူလူဦးရေတောင်းကနန်းလောက်ရှိနေပါတယ်။မြန်မာလုံတမာအလုပ်လက်မဲ့ဦးရေကတော့တင်ကနန်းနဲ့ရှိနေပါတယ်။ကိုဗစ်-19ကပ်ရောဂါဖြစ်ပြီးထိုင်းစီးပွားရေးကဥမော်လာနိုင်ဖို့အတော့ကိုကြိုးစားရအောင်မဲ့အခြေအနေမှာလုံသားလျှော့ချတာစက်ရုံပိတ်ပစ်တာတွေကြောင့်အလုပ်လက်မဲ့ဦးရေတွေလည်းတိ